2008 ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မလားအစ်စ်ပြန်လဲရေးဆွဲမလားဆိုတာနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့ဆန္ဒသဘောထားကိုရယူဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့တိုင်းရင်းသား
အမေရိကန်ဒီမိုကရေစီဖွဲ့ချုပ်နဲ့တိုင်းရင်းသားနိုင်ငံရေးပါတီဖွဲ့စည်းတဲ့ပူးပေါင်းပြီးတော့2008ခြေခံဥပဒေပြင်ဆင်ရေးအတွက်ဒီကနေ့ပြုလုပ်တဲ့အစည်းအဝေးကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်ကပြောပြပေးမှာပါခင်ဗျာ။အမေရိကန်ဒီမိုကရေစီဖွဲ့ချုပ်နဲ့တိုင်းရင်းသားနိုင်ငံရေးပါတီဖွဲ့စည်းတဲ့ပူးပေါင်းပြီးတော့2008ခြေခံဥပဒေပြင်ဆင ါဘူးကျွန်တော်တို့ဆွေးနွေးတယ်ပြီးခဲ့တဲ့27ရက်နေ့တည်းကဆွေးနွေးတယ်ဆွေးနွေးတော့တော်တော်များများကတော့အသိရေးဖို့ကိုပြောတယ်သို့တော်တချို့ကလည်းအသိရေးရင်အဆင်ပြေပါမလားတော့ပြင်နာကပြားပို့ပြီးတော့နည်းနည်းအဆင်ပြေပြေဖြစ်နိုင်မလားလွယ်ကူနိုင်မလားပေါ့လေအဲနောက်တခါဒီမှာလည်းနည်းနည်းဟိုအခြေအနေကစိတ်ပြတော့ကျွန်တော်တို့စိတ်တိုင်းကအခြေအနေမျိုးမဟုတ်သေးဘူးပေါ့လေအဲဒီမိုကရေစီတကယ်ကိုဖွင့်လန်းနေတဲ့အနေအထားမျိုးမဟုတ်တော့ဆိုအစနေ့ချင်းချင်းတဲ့ဘက်ကလည်းရှိတယ်ပေါ့ဗျာအသိရေးကျင်တဲ့လူကလည်းရှိတယ်အဲဒီနေ့အစည်းအဝေးမှာတော့ဆန်းစုကြည်ကပထမဆုံးစပြီးတော့သဘာဝပြိမိန်ကိုမှပြောတယ်ပေါ့လေအဲတော့အဲ့ဒီမဖြစ်မနေပြင်ကိုပြင်ရမယ့်နေရာမှာကျွန်တော်ပြင်စရာတွေကလည်းအများကြီးနေတဲ့အခါကျတော့တချို့ကအသိရေးမလားပြင်မလားဆိုတာကိုပြည်သူသဘောထားစတာကိုရယူပြီးတော့မှအဆုံးဖြတ်တာပို့ပြီးတော့ကောင်းမယ်လို့သူကအဲ့ဒီလိုလမ်းညွှန်တယ်အညမီကျွန်တော်တို့ဆွေးနွေးတဲ့အခါမှာလည်းပဲဒီနေ့ဆယ်ပါတီလောက်တက်တယ်ဗျာတိုင်ရင်သားတွေအဲ့တော့တက်တဲ့ပါတီတွေအားလုံးကလည်းပဲဒီအချက်ကိုသဘောတူကြတယ်ကောင်းတယ
်ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲမလားပြင်ဆင်မလားဆိုတဲ့ကိစ္စဟာအင်မတန်တိမ်မွေးတဲ့ကိစ္စဖြစ်တာကြောင့်ပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုရယူဖို့ဆုံးဖြတ်ခဲ့တာဟာတင့်တော်တယ်လို့ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကရာဦးဝေးတောင်ကပြောပါတယ
်ဒီဖွဲ့စည်းပုံဒီရေးဆွဲမလားအသစ်ရေးဆွဲရေးလဲအဆက်လို့ပြည်သူတွေကိုလည်းဆက်ဆံပြည်သူတွေရဲ့အပေါ်လာလေကောက်ယူမယ်ရရှိလာတဲ့အပေါ်မှာဒီရေးသဘောအစီရေးဆွေးခုခုခု
အခုလို2008ဖွဲ့စည်းပုံပြင်ဆင်မလားအစ်စ်ပြန်ရေးဆွဲမလားဆိုတာကိုပြည်သူတွေစီကအတန်တွေရနိုင်အောင်အောက်တိုဘာနဲ့နိုဝင်ဘာလတွေအတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းနယ်ပြည်နယ်တွေကိုကွင်းဆင်းပြီးတော့ပြည်သူတွေအတန်ရယူဖို့ပြင်ဆင်မှာဖြစ်တယ်လို့လည်းဥက္ကဋ္ဌကပြောပါတယ
်အခုဒီအောက်တိုဘာနဲ့နိုဝင်ဘာ2လအတွင်းမှာကျွန်တော်တို့ပြည်သူ့ကြားထဲကိုဆင်းပြီးတော့ဒီမြန်မာဒီမိုကရေစီဖွဲ့ချုပ်ကနေဒီဘဟုကော်မတီ9ယောက်ကတယောက်ကိုပြည်နယ်တိုင်းနှစ်ခုပေါ့ဗျာပြည်နယ်တိုင်းတစ်ခုပြည်နယ်တစ်ခုတိုင်းတစ်ခုသမုဒ္ဒရာပြည်နယ်နှစ်ခုပေါ့အဲ့ဒါလို့တာဝန်ယူပြီးတော့ကျွန်တော်တို့ကဆင်းမယ်ဆင်းပြီးတော့မှကျွန်တော်တို့ဒီခရိုင်မြို့နယ်ဒီပုံပုံတွေနဲ့တွေ့ပြီးတော့ပတိယပုံပုံတွေနဲ့တွေ့ပြီးတော့မှတို့ကနေတစ်ဆင့်နေပြည်သူ့ဒီသဘောထားကနားထောင်ကြည့်မယ်ပေါ့ဗျာ
ပြည်သူ့ရေစီကရရှိထားတဲ့အတန်တွေကို2008ဖွဲ့စည်းပုံလေးလာ30ရေးကော်မတီအတွက်လွှတ်တော်ကဖွဲ့စည်းပေးထားတဲ့109ဦးကော်မတီကို2013ဒီဇင်ဘာမှာတင်ပြမဲ့အစည်းအဝေးခန်းစာမတိုင်ခင်ပြီးစီအောင်စီးရင်ကောက်ယူပြီးတော့ဖွဲ့စည်းပုံကိုပြင်သင့်သလားအသစ်ပြန်ရေးသင့်သလားဆိုတာကိုတင်ပြနိုင်အောင်စူးစမ်းသွားမှာဖြစ်တယ်လို့လည်းဥက္ကဋ္ဌကပြောပါတယ်။ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲဖို့စူးစမ်းနေတဲ့တိုင်းရင်းသားတွေကတော့ပြင်ဖို့ခဲ့တဲ့ဖွဲ့စည်းပုံကိုပြင်ဆင်တာထက်အသစ်ပြန်ရေးတာကပိုပြီးလွယ်ကူနေတာကြောင့်အသစ်ရေးဆွဲနေတဲ့လုပ်ငန်းစဉ်တွေကိုလည်းဆက်လက်လှုပ်ဆောင်မှာဖြစ်ပြီးတော့2014ခုနှစ်အတွင်းမှာကျင်းပမယ့်အားလုံးပါဝင်တဲ့ညီလာခံကြီးအတွင်းမှာချပြဖို့စူးစမ်းသွားမယ်လို့ဦးဝေးတောင်ကပြောပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအုပ်ချုပ်ရေးပိုင်းအစိုးရရဲ့ပါဝင်ဆောင်ရွက်မှုကလည်းအရေးကြီးတယ်လို့ဩဂုတ16ရက်နေ့ကပြည်ထောင်စုတော်နိုင်ငံကသူတော်ဦးရွှေမန်းကမီဒီယာတွေနဲ့တွေ့ဆုံချိန်မှာပြောခဲ့ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလည်း2008ဖွဲ့စည်းပုံကိုမပြင်ဘဲ2015ရွေးကောက်ပွဲကျင်းပမယ်ဆိုရင်တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်မှာမဟုတ်ဘူးဆိုပြီးတော့စက်တင်ဘာ28ရက်နေ့နဲ့28ရက်နေ့တွေမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်မှာသူမကပြောခဲ့ပါတယ်။စတေမာ28ရက်နေ့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အစည်းအဝေးကိုကမန်အမျိုးသားတိုးတက်ရေးပါတီကမန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်၊ကရင်အမျိုးသားပါတီ၊ချင်းတိုတက်ရေးပါတီ၊ဇိုမီဒီမိုကရေစီအဖွဲ့ချုပ်၊တအောင်းပလောင်အမျိုးသားပါတီ၊တလိုင်းရှမ်းနီအမျိုးသားဖွံ့ဖြိုးရေးတိုးတက်ရေးပါတီ၊ပို့အုပ်အမျိုးသားအဖွဲ့ချုပ်၊မွန်ဒီမိုကရေစီပါတီ၊ရခိုင်ဒီမိုကရေစီအဖွဲ့ချုပ်၊ရန်တိုင်းသမတ်ဒီမိုကရေစီအဖွဲ့ချုပ်၊ဝအမျိုးသားစီလုံးမြညွေပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်ပိုင်းတွေတက်ရောက်ခဲ့ကြတာပါလက်ရှိပြဋ္ဌာန်းတဲ့2008အခြေခံဥပဒေကိုအရင်စစ်အစွဲလက်ထက်မှာရေးဆွဲခဲ့ပြီးတော့ပြည်သူ့နာဂစ်မုံတိုင်းအကြီးအကျယ်ခံထားရခြင်းမှာဆန္ဒခံယူပွဲပြုလုပ်တာမျိုးအကြီးအကျယ်နိုင်ငံတကာကပြစ်တင်ဝေဖန်နေတာဖြစ်ပါတယ်ခင်ဗျာ